ဒီနေ့ဗုဒ္ဓဟူးနေ့မှာကျင်းပတဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ရှိတဲ့ Conservative Party သမ္မတလောင်းပတ်ဂျုံဟိုက်ကအနိုင်ရနိုင်တယ်လို့တောင်ကိုရီးယားသတင်းမီဒီယာတွေကခန့်မှန်းနေကြပါတယ်။တောင်ကိုရီးယားရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ရှိတဲ့အသက်60အရွယ်ပတ်ဂျုံဟိုက်ကမဲအရေးအတွက်50ဒသမ1ရာခိုင်နှုန်းနဲ့ပြိုင်ဘက် Liberal သမ္မတလောင်းမွန်ဂျေအင်းက 48 ဒသမ 9 ရာခိုင်နှုန်းအသီးသီးရရှိနေကြတယ်လို့မဲပေးပြီးသူတွေစီကကောက်ယူတဲ့စစ်တမ်းမှာဖော်ပြလိုက်ပါတယ်။နိုင်ငံကို18နှစ်ကြာအုပ်ချုပ်ခဲ့ပြီးစစ်ရဲတွေကကယ်တွင်နိုင်ခဲ့သူ1989ခုနှစ်ကလုံခြံခံခဲ့ရတဲ့အာနာရှင်ဟောင်းသမရပတ်ချုံဟီးရဲ့တမီးဖြစ်သူမစ္စပတ်ဟာအာနာရ New Frontier Party ရဲ့လွှတ်တော်အမတ်ဖြစ်ပါတယ်။လွှတ်တော်သက်တမ်း5ချိန်တိုင်ဇက်တိုက်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာဒီကနေ့ဆိုးမျိုးတော်မှာမဲပေးရင်အနိုင်ရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သူရဲ့ပြိုင်ဘက် Democratic United Party ရဲ့သမ္မတလောင်းအသက်59နှစ်အရွယ်မွန်ဂျေအင်းကတော့တောင်ပိုင်းကဘူဆန်းမြို့စစ်ကမ်းမြို့မှာမဲပေးခဲ့ပါတယ်။ Miss Park ရဲ့ဖခင်သမ္မတပတ်ချုံဟီးလက်ထက်မှာလူခွင့်ရေးရှေ့နေဖြစ်တဲ့ Mr. Moon အကျဉ်းကြခံရခဲ့ရပူပါတယ်ရှင်။